ချင်းကာကွယ်ရေးတပ်တွေစုပေါင်းထားတဲ့ချင်းညီနောင်စစ်စင်ရေးစားတဲ့ချင်းပြည်နယ်မင်းတပ်နဲ့ဖလားမှာစစ်ကောင်စီတပ်တွေနဲ့တိုက်ပွဲပြင်းထန်နေတာ6ရက်လောက်ရှိနေပါပြီ။ဒီကနေ့မှလည်းလေကြောင်းကနေဘုံကျဲတိုက်ခိုက်တာတွေကြောင့်နေအိမ်မီးလောင်တာတွေရှိတယ်လို့ဒေသခံတွေကပြောဆိုပါတယ်။မြို့အတွင်းမှာကြန့်ရှိနေသူအားလုံးရှောင်တိမ်ကြဖို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကသတိပေးထားပါတယ်။ဒါအပြင်ပြင်းထန်တဲ့တိုက်ခိုက်မှုတွေကြောင့်ဒေသခံတွေလည်းထွက်ပြေးတိမ်းရှောင်နေရပါတယ်။မင်းတပ်နဲ့ဖလားမျိုးကတိုက်ပွဲအခြေအနေတွေရန်ကုန်ကသတင်းပေးပို့ထားတာကိုတော့မတ်ဤတန်စင်ကပြောပြမှာပါ။
ချင်းကာကွယ်ရေးတပ်တွေစုပေါင်းထားတဲ့ချင်းညီနောင်အဖွဲ့ Chin Brotherhood ရဲ့ချင်းညီနောင်စစ်စင်ရေး Operation CB ကိုနွေမာလာ9ရက်နေ့တုန်းကစတင်လိုက်ပါတယ်။မင်းတပ်မျိုးနဲ့ဖလန်းမျိုးကစစ်ကောင်စီတပ်ရဲ့မျိုးပေါ်စစ်စခန်းတွေကိုဒီပိုင်းနဲ့ထဲစတင်ပြီးတိုက်ခိုက်နေတဲ့အတွက်နှစ်ဖက်တိုက်ပွဲပြင်းထန်နေတာဒီနေ့ဆိုရင်6ရက်မြောက်ရှိနေပါပြီ။တိုက်ပွဲကြောင့်မြို့နယ်အနီးတစ်ဝိုက်ကဒေသခံတွေထွက်ပြေးတိမ်းရှောင်နေကြပြီးတော့နိုဝင်ဘာလ13ရက်နေ့မနေ့ဗုဒ္ဓနေ့တုန်းကလည်းမြို့တွင်းမှာကျန်နေတဲ့သူတွေအားလုံးတိမ်းရှောင်ကြဖို့ကိုဒေသခံကာကွယ်ရေးအဖွဲ့တွေကကြတိပေးလိုက်တဲ့အကြောင်းဖလန်းမျိုးကံတယောက်ကပြောပါလိမ့
်ဒီတူများကိုမြို့ပေါ်မှာလုံးဝမနေရဘူး6နာရီနဲ့9နာရီတုန်းအကုန်လုံးထွက်ခံကြတယ်လူအတော့ရှိတော့မှမဟုတ်ဘူးရှိရင်လည်း5ယောက်ရောက်ရှိရှိမှာအချိန်ကြီးမကောင်းတော့ဘူးလေCNDF ဖက်ကနေပြီးတော့အလာမီထောင်ထားတယ်လေအလာမီထောင်ထားလို့ဆိုတော့ကျွန်တော်လည်းနားမလည်နိုင်ဘူးဒါမှတခုတော့ရှိတာပေါ့အမျိုးရောင်ပြည့်လို့ဆိုရင်တိုက်ပွဲအကြီးအကျယ်ဖြစ်တော့မယ်ဆိုတဲ့တဘောပဲပေါ့
လက်တလုံးမှာတော့ဖလန်းမျိုးနဲ့မင်းတပ်မျိုးတွေမှာစစ်ကောင်စီတပ်ဖက်ကလေကြောင်းကရောလက်နက်ကြီးတွေနဲ့ပါပြစ်ခတ်တိုက်ခိုက်နေကြပြီးတော့အတော်လေးကိုတိုက်ပွဲတွေပြင်းထန်နေရပါတိုက်ပွဲတွေမှာစစ်ကောင်စီဘက်ကလေကြောင်းကနေရောလက်နက်ကြီးတွေနဲ့ပါပြစ်ခတ်တိုက်ခိုက်နေတယ်ဆိုပြီးဒေသခံကာကွယ်ရေးဘက်ကဗီဒီယိုကိုပြောပါတယ်နိုဝင်ဘာလ14ရက်နေ့ဒီနေ့မနက်အစောပိုင်းအချိန်အထိဖလန်းမျိုးကတပ်ကုန်းမှာတိုက်ပွဲတွေပြင်းထန်နေတယ်လို့ဖလန်းဒေသခံကပြောပါတယ
်ခုနလေးပဲဖလားနာမည်ခုနမင်းချင်းမင်းလို့ဝိဇ္ဇာကြီးရောနေတော့ဟောနတ်စကားပြောကြတာလေအခုလဲတပ်ကုန်းမင်းဟာတိုက်ပွဲအကြီးကျယ်ဖြစ်တယ်လေမနေ့ကညနေ7နာရီနေပြီးတော့မနေ့ခဏရေခွဲအဖြစ်ဒီရင်နဲ့ဘူးချဲတယ်နောက်တော့ဖတ်ကြနဲ့လက်ပြတယ်ပေါ့လေမော်ဒီခဏမနေ့ပိုင်းမှာဖတ်ကြနဲ့ပြတယ်အကြောင်းကိုတရင်းရတယ်ငါလေးငါလုံးလောက်တော့ဆက်ပြီးလေးလောင်တယ်လို့တရင်ကျရတယ
်ပြီးခဲ့တဲ့ဇူလိုင်လတုန်းကချင်းပြည်နယ်မတူပီမြို့ကစစ်ကောင်စီရဲ့ခမရ334နဲ့ခလရ134အပါအဝင်မတူပီအခြေပြစစ်ဗျူဟာကိုချင်းညီနောင်နဲ့မဟာမိတ်တပ်ဖွဲ့တွေဘက်ကထိုးစစ်ဆင်ပြီးတော့တင်ပိုက်ခဲ့ပါတယ်အော်တိုဘာလာတဲမှာတော့စစ်ကောင်စီဘက်ကလေးချောင်းတိုက်ခိုက်မှုတွေထပ်ပြီးတော့လှုပ်ဆောင်ခဲ့တယ်လို့မတူပီဒေသခံတွေကပြောတာပါအခုမင်းတပ်နဲ့ဖလန်းမှာလေစစ်စခန်းတွေတိုက်ခိုက်ခံရလို့လေကြောင်းတိုက်ခိုက်မှုတွေရှိနေတယ်လို့မတူပီဒေသခံတွေကပြောပါတယ်
အခုမင်းတပ်ဆိုလို့ရှိရင်မင်းတပ် area မှာလေကြောင်းတိုက်ခိုက်မှုတွေအများကြီးရှိတယ်အဲ့ရလည်းအနည်းဆုံးကြွားကြီးကတော့အတော်ကုန်ဆောင်ကြရတယ်ဗျကျွန်တော်တို့ပြီးခဲ့တဲ့အတွေ့အကြုံအရဆိုရင်တော့မတူပီမှာအလိုမျိုးသိမ်းတိုက်ပွဲဖြစ်တဲ့ချိန်မှာကျွန်တော်တို့မျိုးပေါ်မှာဟိုတယောက်မှဟိုမနေတော့ဘူးပေါ့နော်လုံးဝတယောက်မှမနေတော့အကုန်လုံးဆောင်ကြတာဗျမင်းတပ်မှာကဟိုဒီဒါမတိုင်ခင်အထိတော့ဖုန်းလိုင်းရသေးတယ်ဘဝကြောင့်လူမျိုးကြီးတော့မရဘူးပေါ့နော်ကြေကြာကြူကြာပေါ့ရတဲ့နေရာလေး
ဖလန်းနဲ့မင်းတပ်မှာစစ်စခန်းတွေတိုက်ခိုက်ခံရလို့တိုက်ပွဲတွေပြင်းထန်နေရတဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကတော့တစုံတရာသတင်းထုတ်ပြန်မထားသေးပါဘူးစစ်ကောင်စီတပ်ကိုတိုက်ခိုက်နေတဲ့ Chin Brotherhood ချင်းညီနောင်အဖွဲ့မှ Zoomi Federal အစီအယုံချင်းအမျိုးသားအဖွဲ့ချုပ်ချင်းအမျိုးသားကောင်စီမင်းတပ်မရာနေမီအုပ်ချုပ်ရေးကောင်စီချင်းကာကွယ်တပ်ဖွဲ့ကံပလက်ချင်းလက်ကာကွယ်ရေးတပ်ဖွဲ့မတူပီတပ်မဟာတပ်တို့လည်းပါဝင်တာဖြစ်ပါလိမ့်ရှင်